နိုင်ငံသဘောတူညီချက်အရသတ်မှတ်ထားတဲ့ရမှာတော့ဘင်္ဂလားဒေ့ရှ်ဘက်ကဒုက္ခသည်တွေအခုချိန်ထိပြန်မရောက်လာကြသေးပါဘူး။ဒါပေမဲ့လို့မြန်မာအစိုးရဘက်ကနေစစ်စစ်ပြီးပြန်လည်လက်ခံနိုင်တဲ့စီရင်ဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိသူတွေစီကိုပေးအပ်ထားတယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးကပြောပါတယ်။တိမ်းဆောင်သွားသူတွေကိုလည်းပြန်လက်ခံဖို့မြန်မာအစိုးရဘက်ကအဆင်သင့်ဖြစ်ပေမဲ့အခုထိပြန်မလာကြသေးတာဟာသူတို့အတွက်ခံမာတဲ့အာမခံချက်ရှိတယ်ဆိုတာကိုမယုံကြည်ကြတဲ့အတွေ့အကြုံဖြစ်တဲ့အတွက်နှစ်ဦးနှစ်ဖက်ယုံကြည်မှုရှိတဲ့သူတွေကကြားဝင်ဖြည့်ရှင်းမှပြည်လည်နဲ့အနေထားလို့တုံ့တက်မှုတွေလည်းရှိပါတယ်။အပြည့်အစုံကိုမဆုမွန်ကဆက်ပြီးပြောပြပေးပါမယ်ရှင်။
ရခိုင်ပြည်နယ်မြောက်ပိုင်းမောင်နှံဒေသကနေအိမ်မင်းချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတင်းဆောင်သွားတဲ့တိမ့်ချီတဲ့နေရဆွတ်ခွာတင်းဆောင်တဲ့သူတွေပြန်လည်လက်ခံမှုအတွက်မြန်မာနိုင်ငံဘက်ခြံနေဆက်စခန်းတွေဖြစ်တဲ့တောင်မြူလဝဲငခုရလှဖိုးခေါင်ကြားစခန်းတွေမှာအစီအစဉ်ပြင်ဆင်ထားပြီးဖြစ်ပါတယ်။ဒါပေမဲ့လူနှစ်နိုင်ငံသဘောတူညီချက်အရသတ်မှတ်ထားတဲ့ရက်ဖြစ်တဲ့ January 23ရက်နေ့မှာမြန်မာနိုင်ငံဘက်ကအစီအစဉ်ဖြစ်ပေမဲ့ဘင်္ဂလားဒေ့ရှ်ဘက်ကနေပြန်လာမဲ့သူတွေရောက်မလာတဲ့အပြင်စီရင်တွေကိုလည်းလက်ခံမရရှိသေးဘူးလို့ဒုက္ခသည်တွေပြန်လည်လက်ခံရေးဥဆောင်စီစဉ်နေသူရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်များအပေါ်အကောင့်ထည့်ဖို့ဆောင်ရွက်ရေးကော်မတီဥက္ကဋ္ဌလည်းဖြစ်တဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဒေါက်တာဝင်းမြေအေးက VOA မြန်မာပိုင်းကိုပြောပါတယ
်။ရောက်လာတယ်ဆိုတာမရှိသေးဘူးခင်ဗျာ။သူကလေရောက်လာတယ်ဆိုရင်စင်ရင်းကြီးရောက်ပါမယ်လေ။စင်ရင်းရောက်ပြီးတော့မှလူရောက်လာမှာလေ။အဲ့တော့စင်ရင်းရောက်လာတာမရမကြားမိသေးဘူးခင်ဗျာကျွန်တော်တို့လေ။အဲ့တော့လူလည်းမရောက်လာသေးပါဘူး။အဲ့တော့ပြင်ဆင်ထားရှိမှုကတော့အစီအစဉ်ဖြစ်တယ်။ဟို23ရက်နေ့တွေကစပြီးတော့အစီအစဉ်ဖြစ်ပါတယ်ခင်ဗျာ။ကျွန်တော်တို့ရှိရဝန်ထမ်းနေအကြီးပေါ့နော်တခြားဝင်းခနာဒီဒီကဝန်ထမ်းတွေအကုန်လုံးမလွှဲမှုကြီးကြရေးလို့အထွေထွေအုပ်ချုပ်ရေးတို့အကြီးကပေါ့နော်နိုင်ငံညာရေးဒါပြီးတော့ဒီဘက်ကကျွန်တော်တို့လူကယ်ရန်စသဖြင့်ပေါ့ကျန်းမာရေးပေါ့နော်အကုန်လုံးအကြီးကြီးပေါ့တာဝန်နဲ့ဆိုင်တခြားမြေကြီးအကုန်လုံးအစီအစဉ်ဖြစ်ပါခင်ဗျာဝန်ထမ်းတွေလည်းကျွန်တော်တို့သွားတော့တွေ့ကြတာပဲဒီကျွန်တော်မနေရမှပြန်လာတာဒီနောက်ဆုံးအချိန်ကြီးကတော့အစီအစဉ်ဖြစ်တယ်ဘယ်တိုင်းမှစီရင်မရသေးဘူးကြံလာမဲ့လူတော့မတွေ့သေးဘူးပေါ့နော
်ဒါကြောင့်မြန်မာနိုင်ငံဘက်ကနေအစိုးရဘက်ကစီစစ်ပြီးသားပြန်လည်လက်ခံနိုင်တဲ့မွတ်စလင်950နဲ့ဟိန်းနူ908ဦးစုစုပေါင်း1258ဦးစီရင်ကိုပြီးခဲ့တဲ့ဇန်နဝါရီလ16ရက်နေ့ကတနင်္ဂနွေပူးတွဲဆောင်ရွက်မဲ့အဖွဲ့အစည်းရဲ့အစည်းအဝေးမှာဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိတဲ့သူတွေလက်ထက်ကိုပေးအပ်ခဲ့တယ်လို့ဒေါက်တာဝင်းမြတ်အေးကပြောပါတယ
်ဒီကျွန်တော်တို့ကနေပြီးတော့မြန်အောင်ဆိုပြီးတော့ verify လုပ်ပြီးသားခုနကြတဲ့မူစင်950နဲ့ဟိန်းငါးရှောက်စင်ကိုပေးလိုက်တာဖြစ်တဲ့အတွက်ကြောင့်ဒီရဲမှာစီစီရအောင်မယ်အချင်းချင်းတော့ကိစ္စကြီးအများကြီးကြံနေတဲ့အတွက်ကြောင့်နှစ်ပတ်လောက်ချိန်ယူရတယ်ဆိုတာရှိပါတယ်အနည်းဆုံးတော့လေ1258ရောက်ဆိုရင်အဲ1258ရောက်ကိုကျွန်တော်တို့ရှိစီရင်ပြဖို့ပြီးဆို300ဆိုတော့4ရက်လောက်ဆိုရင်ကျွန်တော်ကတပတ်ကို1500လက်ခံတာဆိုတော့တပတ်တောင်မပြည့်ဘူးပြီးသွားမှာပေါ့နော်ဒီကိစ္စကတော့
မြန်မာနိုင်ငံဘက်ကအခုလိုနေရပြန်လာတဲ့ဒုက္ခတွေဒီပြန်လည်လက်ခံရေးအစီအစဉ်ဖြစ်အောင်ပြင်ဆင်ထားပေမဲ့လို့ဒုက္ခတွေဒီပြန်မလာကြသေးတာဟာသူတို့အတွက်ဘဝလုံခြုံမှုနဲ့ခိုင်မာတဲ့အာမခံချက်မရှိတာကြောင့်ဖြစ်တယ်လို့မြန်မာနိုင်ငံရဲ့အကဲခန့်ဒေါက်တာခင်ဇော်ဝင်းကသုံးသပ်ပါတယ
်ဟုတ်တယ်သူကပြန်မလာသေးဘူးနော်ဘယ်ဖြစ်လို့လဲဆိုတော့ဟိုဘာလို့လဲဆိုတော့အစိုးရအနေနဲ့ကလည်းသူတို့နဲ့ဆက်ဆက်မှုတွေမပြီးသေးလို့ပြောတယ်နော်နောက်ပြီးတော့လည်းအဲဒုက္ခတွေရောင်းတဲ့ဒုက္ခတွေကျောင်းရုံးရဆက်စကားကိုကျင်းတယ်နော်အမကကျန်လည်းမရှိဘူးကြောက်ကြောက်တယ်တဲ့ဒါကလူဖြစ်မှာသူတို့ပေါ့လေအဲ့လိုဆိုပြောတယ်ကောင်မီဒီတော့ပြန်လာမယ်ဆိုလို့ရှိရင်လေကောင်မီသူတို့ဒီညမှာတော့ထားမယ်သူလက်ခံမယ်သူစစ်စစ်မယ်နော်ဘယ်တော့လဲဟိုသူရဲ့နာကကဘယ်လိုရှိလဲဆိုတာကပြောနိုင်တယ်ဘူးလို့ဖြစ်နေတာပါဘယ်တော့လဲကောင်မီကျေရုံးကြတော့ဒီတော့ဒီလိုဆိုပါတော့ဗျာနော်ဒါပေမဲ့ဆောင်နေတဲ့ကက်ပါနေမလားဒီဘက်ကညီမဒီဘက်ကဒီခိုင်းမောင်းတော့ဘက်ကကက်ပါနေမလားနော်အဲ့ဒါကိုတော့ရွေးရတယ်ကဲနော်ဒါတော့ဟိုကက်ရပြောရမယ်နော်ဒီကက်လေးကဘယ်ကက်ဆက်ရလဲဆိုတော့ပြောရမရဘူးတော့အမှန်တရားမဆိုသူနေခဲ့ယူရရင်အကုန်လုံးလို့မိပြုံကုန်ပြီမိလျှောက်လိုက်တယ်မိရလာမဟုတ်ဘူးနော်မိလျှောက်ရတယ်နော်ဆိုတော့သူ့အမြင်နဲ့ကလည်းဒီဟာကြီးပြန်ပြတော့ဟုတ်ဒီဆောက်ရအောင်ပဲဘဝကြီးဒီဆောက်ရအောင်ပဲဆိုတော့ဒီချက်တမှာနေရအောင်ပါပဲဘယ်လိုကြောက်ရတာလဲဟိုကမှလူသားကြီးနေနေပဲသူ့အမြင်ဟိုစိုးရွားမှာပဲအဲ့လိုမြင်တယ်နော်ဆိုတော့ပြောချင်တာတကယ်ကိုကြားရမှာမမရရအမောက်မမဝင်ရပ်ပြင်းနေတဲ့လူကြောက်တာရိုးနေတယ်အော်အားမရှိဘူးဖြစ်နေတာအော်ဘောလီဘောက်ဆိုဖြစ်နေဟုတ်ပါတယ်ဒီပြည့်ဒီဝင်ရရကောင်းပါလေ
မြန်မာအစိုးရဘက်ကတော့ရခိုင်ပြည်ထနာပြည်လည်ရေးကော်မတီကော်မရှင်တွေဖွဲ့စည်းဆောင်ရွက်နေပေမဲ့လို့ရခိုင်ရေးဟာထိရွယ်ရှာလွယ်တဲ့အနေအထားအမှားမခံနိုင်တဲ့အခြေအနေဖြစ်နေတဲ့အတွက်နိုင်ငံတကာနဲ့အများကလက်ခံနိုင်တဲ့လူပုဂ္ဂိုလ်ဖွဲ့စည်းတွေဘက်ကကြားဝင်နှိမ့်နိုင်ဆောင်ရွက်ပြီးမှပြည်လည်နိုင်တဲ့အနေအထားလို့လည်းဒေါက်တာခင်ဇော်ဝင်းကအကြံပြုပါတယ
်တကယ်ကိုအဲ့ဒီရှင်ရောင်းနေရာမျိုးမှာပွားပြီးတော့နော်အဲ့ဒီနဲ့ထိတွေ့ပြီးတော့ကျောင်းချင်းရှင်းရမယ်နော်နေစီလိုရရင်ကျောင်းချလို့မရဘူးဒီစကားတော့ပြောရမှာပဲနော်စစ်တူရရင်ကျောင်းချလို့မရဘူးခိုးသွားပြီးတော့
ဒီလိုဒီလိုနဲ့ပေါ်ပေါ်ကြတော့တွေ့ပြီးတော့ကဲဒီလိုလုပ်မယ်เนาะအကောင်းဆုံးအတန်းတန်းဆုံးလုပ်ပေးမယ်ဆိုတော့အဲ့မှာကြာအကောင်းဆုံးမှုဆိုတာဒီနေရာမှာတက်ပြီးလုံနေပြီเนาะတနင်္ဂနွေသဘောတူညီချက်တွေအရာဇန်နဝါရီ22ရက်နေ့မှာလွှဲပြမှုတွေလက်ခံမှုစီစဉ်ထားပေမယ်လွှဲပြောင်းတာတွေမလုပ်နိုင်သေးတဲ့အပေါ်ကြံ့ကြာမှုတွေမရှိအောင်စီစဉ်လက်ခံရေးလုပ်ငန်းရှင်တွေအစီအပြေချုပ်